မြန်မာနိုင်ငံမှာပြီးခဲ့တဲ့လကအင်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားတွေ12တန်းဖမ်းဆီးရရှိခဲ့ပြီးတော့အဲ့ဒါဟာပြီးခဲ့တဲ့တစ်နှစ်လုံးဖမ်းဆီးရမိတဲ့အရေးအတွက်ထက်လေးစားများနေတဲ့အကြောင်းမြန်မာအရာရှိတွေကပြောပါတယ်ဇန်နဝါရီလတုန်းကမွေးရည်ဆေးဝါးနဲ့ပတ်သက်တဲ့အမှုတွေပေါင်း203မှုကိုစစ်ဆေးကြည့်တဲ့အခါမှာ62ရှိမှုကစိတ်ကြွဆေးအမှုဖြစ်ပြီးတော့89မှုကတော့ဘိမ့်ပြူမှုအမှုတွေဖြစ်တဲ့အကြောင်းစစ်ဆေးရပါမြန်မာသတင်းမြမအလင်းသတင်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လတည်းမှာဘိန်းစိန်26ကီလို၊ဘိန်းဖြူ32ကီလိုနဲ့မော်ဖိန်းတဒံကိုရဲနဲ့အကောက်ခွန်ရရှိတွေကဖမ်းဆီးမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကအင်ဖက်တမင်းစိတ်ကြွဆေးပြား3000ခွဲကျော်မိခဲ့ကြောင်းပြီးခဲ့လမှာမြမအစ်စိုးရကနေထုတ်ပြန်ကြေညာခဲ့ပါတယ်။